တက်တော်ရနှစ်ခုဆစ်စင်ရဒုတိယလိုင်းမှာလာရှိုးဘက်ကစီရေးအရှင်ကိုဒီကနေ့ပဲစနှင့်လိုက်ပြီလို့တာအမျိုးသားလူမျိုးအတွက်တော့တန်နယ်လီကပြောလိုက်ပါတယ်အခုတကြောပြန်စစ်ပွဲဟာကိုကန်တပ်ဖွဲ့ MNDA
ဦးဆောင်ပြီးတော့စစ်ရင်900နှစ်ချစ်တဲ့ဒီကနေ့မှာပဲတရားနယ်လေးပြောခွင့်ရလွေးရည်ဦးကဗီအိုအေကိုအခုလိုပြောပါတယ်။ဒီနေ့လာရှိုးမှာတိုက်ပွဲဖြစ်တယ်လို့ကြားသိရပါတယ်။အမန်ဒီဦးဆောင်လို့ကြားသိရပါတယ်။သူပေမဲ့ပဲနားလဲဘလို့ပတ်သိစိတ်ကတော့ကျွန်မစီမှာတော့တက်လာချင်တော့မရှိသေးဘူး။သူပေမဲ့လည်းဒီဟာကတိတုံရနှစ်ကိုအပိုင်းနဲ့စစ်စီရေးကတော့အချိန်နဲ့အတူတူအတဖြည်းဖြည်းနဲ့အမြ ွားနေတဲ့အနေအထားဖြစ်ပါတယ
်။လာရှုသိန်းနီလမ်းမပေါ်မှာရှိတဲ့နန်ဟူးကျေးရွာနာကစစ်ကောင်စီရဲ့ကာကင်းစခန်းမှာဒီကနေ့နေ့လယ်ပိုင်းကလေးကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ကောင်စီရဲ့အရှိမြောက်ပိုင်းစစ်ဌာနချုပ်ထဲကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါရယ်။အလားတူမိုးကုတ်နောင်ချိုနဲ့ကြောင်မဲဘက်မှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့မိုးကုတ်မြို့အရှိပိုင်းမှာတော့ဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့မြို့ကန်တွေကပြောပါရယ်။ပြီးခဲ့တဲ့အောက်တိုဘာမှာစခဲ့တဲ့တစ်တုံညနှစ်ခွန်စစ်စင်ရေးကိုတရုတ်နိုင်ငံဘက်ကကြားဝင်မှုနဲ့ဇန်နဝါရီလမှာနှစ်ဖက်ယာယီအပြစ်ရက်ခဲ့ကြပါရယ်။ဒီလို၅လကျော်တိုက်ပွဲတွေရက်နေခဲ့ပြီးတဲ့နောက်ဇွန်လ25ရက်နေ့မှာတစ်တုံညနှစ်ခွန်စစ်စင်ရေးဒုတိယလှိုင်းကိုပြန်ဆခဲ့တာပါဒီလိုတိုက်ပွဲတွေပြန်လည်းမဖြစ်ခင်တရုတ်အစိုးရအထူးကိုယ်စားလှယ်တိတ်ရှိချွမ်းကမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်တိုက်ပွဲတွေပြန်ဆတဲ့ဇွန်လ25ရက်ကြာသပတေးနေ့ကလည်းထိုင်းနိုင်ငံဘန်ကောက်မြို့မှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့သွားရောက်တွေ့ဆုံခဲ့ပါသေးတယ်မြန်မာနိုင်ငံငင်းချမ်းရေးတည်ငြိမ်ရေးတွေကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်